နိုင်ငံတကာအတိုင်းဝန်းကမြန်မာစစ်ဆိုးရပေါ်အရေးယူပိတ်ဆို့ထားတာတွေကထိရောက်မှုနည်းနေတယ်လို့နော်ဝေမြန်မာကော်မတီအနေနဲ့ပြောဆိုလိုက်တာတွေ့ရတော့ဘလို့ဆောင်ရွက်ရင်ထိရောက်နိုင်မလဲလို့ကော်မတီညွှန်ကြားမှုမစ်အင်ကာကိုမေးကြည့်တဲ့အခါမှာသူက
My point of view that oil and gas should be included in the sanction regime because sanction according to international politicians
မြန်မာစစ်ဆိုးရကိုလက်ရှိနိုင်ငံတကာအတိုင်းအဝန်းကအရေးယူပိတ်ဆို့ထားတာတွေဟာထိရောက်မှုအတော်နည်းနေတာတွေ့ရပါတယ်ဒါကြောင့်ပို့ပြီးထိရောက်မဲ့နီလန်ကတော့သူတို့ဝင်ငွေတွေအကြီးကျယ်ရနေတယ်ရေနံနဲ့တဘာဝတန်ငွေပိတ်ပင်တားမြစ်မှုပါလို့ပြောသွားတာပါအဲ့ဒီနောက်မစ်အင်ကာက
Money and oil and gas that is the kind of power that I believe the military hands
ညီမဆေဆိုးကတည်မြဲဖို့မှာငွေကြေးပါဝင်ရေနံနဲ့တဘာဝတန်ငွေကအရေးကြီးနေတဲ့အတွက်ဒီကိစ္စတွေကိုအရေးယူပိတ်ဆို့တာကထိရောက်မှုရှိလိမ့်မယ်လို့ကျွန်မထင်ပါတယ်လို့ပြောသွားတာပါဒါအပြင်မစ်အင်ကာဆက်ပြောတာက
Clothes is not so politically important for the international society, but it's very important for due to the lack of working places in Burma. So we could
actually. မြန်မာနိုင်ငံကအထယ်လိပ်တွေပိတ်ဆို့ရဲဆိုတာနိုင်ငံကမှတိတ်အရေးပါတဲ့အရာမဟုတ်ပါဘူး။ဒါကြောင့်အထယ်လိပ်ပိတ်ပင်တားမြစ်မှုကိုပြန်ရုပ်သိမ်းပေးတာမျိုးကမြန်မာဒီမိုကရေစီရေးကိုထိခိုက်မှုမရှိနိုင်ပါဘူး။ဒါပေမဲ့ရေနံနဲ့သဘာဝတန်ငွေကတော့အရေးကြီးတယ်လို့ပြောသွားတာပါ။နိုင်ငံရေးတိုးတက်မှုရှိအောင်ဆောင်ရွက်ဖို့အတွက်နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုဆိုတဲ့အယူဆကဘယ်ကဏ္ဍမှာရှိပါသလဲလို့မေးကြည့်တဲ့အခါမှာမစ်အင်ကာက
I believe that the military junta want to get the sanction lifted. So I think that this is a kind of tool for negotiation.
စီးပွားရေးပိတ်ဆို့အရေးယူမှုဆိုတာမြန်မာစစ်အစိုးရကအတိုက်ခံတွေနဲ့တွေးဆဆွေးနွေးညှိနှိုင်းလာအောင်တွန်းအားပေးနိုင်တဲ့နိုင်ငံရေးလက်နက်တစ်ခုပါလို့ပြောသွားတာပါ။မြန်မာစစ်အစိုးရပေါ်လက်နက်ရောင်းချမှုပိတ်ပင်တားမြစ်ရေးနဲ့ပတ်သက်လို့ဘယ်လိုမြင်မိပါသလဲလို့မေးမြန်းကြည့်တဲ့အခါမှာနော်ဝေမြန်မာကော်မတီညွှန်မှုMiss Ingaga.
The problem is that the military junta gets them from China, Russia, and other countries, India as well. So that is the problem. Therefore,
ပြဿနာကမြန်မာစစ်အစိုးရအနေနဲ့အိန္ဒိယအပါအဝင်တရုတ်ရုရှားနဲ့နိုင်ငံတချို့ကနေလက်နက်တွေဝယ်ယူခွင့်ရတဲ့ကိစ္စပါ။ဒီကိစ္စကိုနိုင်ငံတကာအတိုင်းအဝန်းကဆွေးနွေးပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်အရေးယူတာမျိုးဖြစ်လာဖို့ကျွန်မအနေနဲ့ဆန္ဒရှိပါတယ်လို့ပြောသွားတာပါ။မြန်မာစစ်အစိုးရနဲ့ဒီမိုကရေစီအင်အားစုတွေကြားမှာပြေဆုံးဆွေးနွေးမှုတွေဖြစ်လာနိုင်မဲ့အလားအလာရောမြင်မိပါသလားလို့မစ်အင်ကာကိုမေးကြည့်တဲ့အခါမှာ
So far never resulted in for example the release of political prisoners the release of
နိုင်ငံတကာအတိုင်းအဝန်းရဲ့ဖိအားပေးမှုတွေမရှိဘဲနဲ့တော့ပြေဆုံးဆွေးနွေးမှုတွေမဖြစ်နိုင်ပါဘူးအခုလက်တလုံးမှာဆိုရင်အမေရိကန်အစိုးရရဲ့ဝင်ရောက်ဆောင်ရွက်မှုတွေကြောင့်ဆွေးနွေးပွဲတွေဖြစ်လာမလားတိုးတက်မှုတွေရှိလာမလားဆိုတာကိုကျမတို့စောင့်ကြည့်ရပါမယ်ဥပမာအားဖြင့်ဒေါ်ဆန်းစုကြည်ပါဝင်နိုင်ငံအကျဉ်းသားတွေလွှတ်ပေးတာမျိုးပါလို့ပြောသွားတာပါခင်ဗျာ